โอเคပါဦးကျော်စန္ဒာရှင်ပြီးခဲ့တဲ့အပတ်တုန်းကတော့ဒီအင်ဒိုနီးရှားကအာဆီယံဥက္ကဋ္ဌဖြစ်လာတဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအပေါ်မှာဘယ်လောက်ထိထိရောက်ရောက်ထဲထဲဝင်ဝင်ကူညီနိုင်မလဲဆိုတာကိုဆွေးနွေးခဲ့ပါတယ်။အခုဒီတစ်ပတ်မှာတော့အနောက်နိုင်ငံနေနောက်အမေရိကန်အပါဝင်ပေါ့နိုင်ငံတကာအနေနဲ့မြန်မာနိုင်ငံအရေးမှာယူကရိန်းအရေးလောက်အာရုံစိုက်ပြီးတော့ကူညီတာကိုမတွေ့ရဘူး။အဲ့တော့ဒီနေရာမှာဒါဟာခွဲခြမ်းဆက်ခွဲခြားဆက်ဆံတဲ့သဘောလို့ပြောနိုင်လားဆရာ
။သူကတော့ပြောကြမယ်မပြောတော့မှစဉ်းစားမရမယ်ထင်ပါတယ်ဒီကိစ္စကိုကျွန်တော်အစင်းလားတစ်ခုပြောပြမယ်ဆိုရင်အရင်ကဘင်္ဂလားဒေ့ရှ်လွတ်လပ်ရေးစုပဲဖြစ်တဲ့1980ဝန်းကျင်မှာအဲ့ခါအရှေ့ပါကစ္စတန်တပ်တွေတိုက်တဲ့အကြောင်းဘင်္ဂလားဒေ့ရှ်ကလူသန်းလဲပြီးတော့၃-၄သန်းလောက်ထင်ပါတယ်အိန္ဒိယဘက်ကိုထွက်ပြေးကြတယ်အဲ့ခါမှာအိန္ဒိယဝန်ကြီးချုပ်အင်ဒရာဂန္ဒီကဘာပြောလဲဆိုရင်တကယ်လို့ဒီပြဿနာသာဥရောပမှာဆူနေတဲ့တကဘာလုံးကအုံချဲချဲနဲ့ဖြစ်နေမှာတဲ့အခုဒိုအာရှတိုက်မှာဖြစ်တာမလို့ဥရောပတိုက်ကြတာဂူးမဆိုင်ကြဘူးသူတို့ဒေသဟာမဟုတ်လို့ဆိုပြောခဲ့ဘူးလားတခုရှိပါတယ်ဒါကိုကျွန်တော်သွားသတိရမျက်စိမေးတော့နောက်တစ်ခါနောက်တစ်ခုပြောကြရတယ်ကြီးဥမာဖြင့်ဒုတိယကမ္ဘာစစ်ပြီးတော့ပြီးကနေမှဒီဂျပန်မှာအမှုယူပုံကျဲချလိုက်တယ်စစ်ပြီးသွားတယ်ဆိုတော့တချို့ကပြန်ပြီးစဉ်းစားရတယ်အာရှဘက်ကလူတွေကဒီကဘာစီအတွင်းမှာကျွလွန်ခဲ့တဲ့ဆီယာဇွန်မှုတွေနာဇီဂျမနီနဲ့ဖက်ဆစ်ဂျပန်ကျွလွန်တာဘယ်သူကကျွလွန်တာပုံများတယ်လဲဘယ်သူကျွလွန်မှုကပုံပြီးအပြစ်ကြီးတယ်လဲအဲဒါနာဇီဂျမနီရဲ့ကျွလွန်မှုကပုံပြီးအပြစ်ကြီးတယ်ဆိုတော့အမှုယူပုံကျဲပြီးတော့ဒဏ်ခတ်ခြင်းခံရမယ်ဆိုရင်ဂျမနီကိုဘာကြောင့်မလုပ်ခဲ့ဘဲနဲ့ဂျပန်ကိုဘာကြောင့်လုပ်ရလဲဒါဥရောပသားကိုညှာပြီးအာရှသားမျိုးလိုတမင်ခွဲခြားလုပ်တယ်ဆိုပြီးအဲ့လိုကြံကြံဖန်ဖန်တွေးတာရေးတာတခုလည်းပဲကျွန်တော်ဖတ်ခဲ့မှုပါဆိုတော့အခုကိစ္စမှာလည်းပဲမြန်မာနိုင်ငံကအာရှတိုင်းမှာမဟုတ်လို့သူတို့ဥရောပမှာမဟုတ်လို့တမင်ခွဲခြားဆက်ဆံတဲ့အာရှသားမျိုးလိုသိဥစားမပေးတာများလားလို့တွေးတယ်လေတွေးကောင်းတွေးလိမ့်မယ်ထင်ပါတယ်ကျွန်တော်ကတော့အထောက်အထိမစဉ်းစားလို့ပါဘူ
းအဲ့ခွဲခြားဆက်ဆံတယ်လို့ယူဆမယ်ဆိုရင်ဘယ်ချက်တွေအဓိကกว่าဟာချက်တွေဖြစ်နိုင်ပါ့မလဲ
ခွဲခြားဆက်ဆံရအခြေအနေချင်းမတူလို့ဖြစ်ပါတယ်ယူကရိန်းကဥရောပနိုင်ငံဖြစ်တယ်မဟာဗျူဟာအရပို့ပြီးတော့အရေးပါတယ်မြန်မာနိုင်ငံနဲ့စိတ်ကွာတဲ့ဒီကိစ္စမှာနောက်ပြီးတော့ဥရောပဟာရဲ့ဒီမိုကရေစီထွန်းကားတဲ့နိုင်ငံတွေမှာယူကရိန်းကဒီမိုကရေစီဘက်ကိုထွန်းကားခြင်းလာတဲ့နိုင်ငံဖြစ်တယ်။ဆူဗီယက်ပြည်ထောင်စုပြိုကွဲခဲ့ပြီးခဲ့ကပြီးတော့အခုခါနောက်ဆုံးမှာဆိုရင် NATO အဖွဲ့ဝင်ဖြစ်ဖို့တော့မှသူကကျူးပန်းနေတဲ့အချိန် NATO ကလည်းဒါကိုညှို့လင်းချက်ကြီးစွာနဲ့စောင့်စားနေတဲ့အချိန်မှာဒါကိုရုရှားကမလိုလားဘူး။သူ့ပိုင်ဝင်ချင်းမှာ NATO ရဲ့ကုစရီမစီစီခြင်းဘူး။ဒါကသူနေရင်ဆိုတော့တမျိုးပါဆိုတော့ယူကရိန်းကအဲ့လိုဖြစ်လာတဲ့ကရုရှားအထူးစိုးရိမ်လို့ဖြစ်လာတယ်ဆိုတော့ဒီကိစ္စမှာလည်းပဲ NATO အဖွဲ့ဝင်ဖြစ်လာတဲ့နိုင်ငံနောက်ပြီးသူတို့ရဲ့နောက်ဒီမိုကရေစီနိုင်ငံလည်းဖြစ်တယ်ဆိုတော့ဒီအတွက်ပို့ပြီးတော့သူတို့ဦးစားပေးလို့ထင်ပါတယ်ယူကရိန်းသမ္မတကိုယ်တိုင်ကလည်းပြောတယ်နောက်ပိုင်းမှာမြန်မာတို့တုတ်တုတ်နိုင်ငံကိုကူညီရတာ charity သနာလို့အလူပေးနေတယ်လို့မထင်နဲ့ခင်ဗျားတို့နိုင်ငံရဲ့လုံခြုံရေးကိုကျွန်တော်ရှေ့တန်းကနေပြီးကာကွယ်နေတာဆိုပြောပါတယ်ဆိုတော့ဒါဟာပုံပြီးအရေးကြီးတဲ့ထင်ပါတယ်ယူကရိန်းကိုဘာကြောင့်ဥစား business ဆန်နေလဲဆိုတော
့တမိုင်းကြောင့်ဆိုင်ရာအချက်လက်တွေကြောင့်မြန်မာနဲ့ယူကရိန်းကြားမှာနိုင်ငံတကာရဲ့အာရုံစိုက်မှုကပိုပြီးတော့ကွဲပြားနေတယ်လို့ယူဆနိုင်ကြလားဆရာ
မှန်ပါတယ်ဒါလည်းပဲဆိုတော့ three nation နဲ့ဆက်ဆက်နေတာပါပဲယူကရိန်းကအဓိကအားဖြင့်ယူကရိန်းမှာရှိနေတဲ့ Crimea ဒေသသိအရေးပါပါတယ် Crimea ကျွန်းဆွယ်ဟာရုရှားနိုင်ငံရဲ့တောင်ဘက်ပင်လယ်ကိုထွက်ပေါက်ဖြစ်ပါတယ်ရုရှားနိုင်ငံမှာမြောက်ဘက်ကပင်လယ်တွေအဆုံးမကျပါဘူးဥပမာ Baltic ပင်လယ်ဆိုရင်တစ်နှစ်ကိုဆစ်လာလုံးလုံးရေခဲနေတယ်သူတို့ရဲ့ဆစ်တင်ဘော့တွေကွန်ဘေးတင်ဘော့တွေဘယ်လို့မှသုံးလို့မရတဲ့နိုင်ငံဖြစ်တယ်သူတို့တောင်ဘက်ကိုထွက်ချင်တဲ့ဆိုရင်ခိုင်းမြားကိုခိုင်းမြားတစ်ဆင့်ပေါ့လေ Black Sea ကိုလာရတယ်အဲဒီက Bosphorus ဒါတို့ရေလက်ကျကိုဖြတ်မယ်နောက်ပြီးတော့မြေတပ်ပင်လယ်တွေကအဆင့်ထွက်ရတယ်ဒါကြောင့်သမိုင်းမှာခိုင်းမြားရောဘာလို့ Warm Water Port one water policy ရင်းနှီးဆိုင်ကံပေါ်ထဲညာအဲ့ဟာရုရှားတွေသိအရေးကြီးပါတယ်ဆိုတော့အခု2014မှာသင်ခဲ့တာလည်းပဲအဓိကဒီကိစ္စအတွက်ရုရှားခိုင်းမြောက်ကိုရယူခဲ့တာဖြစ်ပါတယ်သူဟာဒီနေရာကိုမရရင်တော့နောက်နိုင်ငံတွေကိုပိတ်ဆို့တော့မှာပဲဆိုရဲဟာနဲ့သူကလက်ဥပဒေအောင်သင်ခဲ့တာဖြစ်ပါတယ်ဒါအရင်စစ်ပွဲတွေဒုတိယကမ္ဘာစစ်နဲ့ရှားသောစစ်ပွဲတွေဒီမတိုင်ခင်စစ်ပွဲတွေမှာလည်းပဲစစ်ဖြစ်ရင်ရုရှားခိုင်းမြောက်ကျွန်းစုကိုရအောင်သင်ရပါတယ်နိုင်ငံတကာလူကလည်းခိုင်းမြဲကိုရအောင်သိရပါတယ်။တော့ဒါသိအရေးကြီးတဲ့ကိစ္စဖြစ်ပါတယ်ခိုင်းမြဲကိစ္စ။အ
ဲနိုင်ငံအနေထားအရာတိတာထင်ရှားရဲ့သဘာဝအရင်းမြစ်တွေမရှိတာနောက်တစ်ခုကကြတော့မဟာဗျူဟာမြောက်ဟိုအားနေတယ်ဒ ဒါကြောင့်မို့လို့ပေါ့မြန်မာနိုင်ငံပေါ်မှာနိုင်ငံတကာရဲ့အာရုံစိုက်မှုကနည်းတယ်လို့သူပြောဆိုနေတာတွေလည်းရှိပါတယ်ဒါခိုင်လုံတဲ့အကြောင်းပြချက်လို့ဆိုနိုင်လားဆရာ
ခိုင်လုံးပါတယ်ဒါပေမဲ့သဘာဝစယံစတာအရင်အမြစ်ကမြန်မာနိုင်ငံလည်းမနေပါဘူးအများကြီးပေါ်များပါတယ်ဒါပေမဲ့အဲ့မြန်မာနိုင်ငံရဲ့စယံစတာကအနောက်နိုင်ငံတွေအတွက်လောလောဆယ်တွေ့တဲ့ immediate need မဟုတ်ဘူးခုတပြင်းလိုအပ်နေတာမဟုတ်ဘူးယူကရိန်းမှာရှိတာကကောက်ပဲသီးနှံတွေပေါ့သူတို့ဟာသိပ်ပြီးတော့စိုက်ပျိုးခင်းနေအောင်နေတဲ့ဥရောပကိုစာနာရေးခါတွေဖျံဖြူပေးတဲ့နိုင်ငံဖြစ်နေတယ်အဲ့ဒါကြောင့် bread basket of Europe လို့တော့မပြောကြနဲ့မြန်မာလိုပြောရင်ဆိုစပကြီပေါ့လေဒါဆန်ဂူတောင်ဆန်အိုးကြီးသူပြီးတော့တင်းစားပြီးပြောတဲ့နေရာဖြစ်ပါတယ်လောလောဆယ်မှာယူကရိန်းမှာပြဿနာဖြစ်လို့မပို့နိုင်ရင်ဟောထမင်းငတ်ကုန်မယ်အခုပဲပေါမုတ်ခက်ခဲတွေပါတယ်ကြုံတွေ့နေရတယ်အများကြီးဖြစ်ပါတယ်ဆိုတော့သူတို့ရဲ့တယံဇာတာကဥရောပအတွက်လောလောဆယ်မှာသိအရေးကြီးနေတယ်အလားတူဆိုပဲရေနံနေပါတယ်ဆိုတော့ယူကရိန်းကိုဖြတ်ပြီးတော့ပို့ရတယ်မလားအဲ့ဆိုတော့ယူကရိန်းကအဓိကကြားတဲ့နေရာဖြစ်နေတော့မြန်မာနိုင်ငံထက်ဥရောပနဲ့ယူကရိန်းကိုဇက်ပေးဆိုတော့သိမဆမ်းပါဘူးဒီခါလည်းပဲသူတို့ထည့်ပြီးနားမှာ
ဒီရောဆရာဒီယူကရိန်းနဲ့မြန်မာနဲ့လူသားချင်းစာနာမှုထောက်ထားရတဲ့ကိစ္စရပ်တည်မှာရောဟိုဘယ်လိုအခမ်းအနားကနေရှိပါသလဲအယူကရိန်းကိုပို့ပြီးတော့ထောက်ပံ့ပေးနေတာမြန်မာကိုပို့ပြီးတော့ထောက်ပံ့ပေးနေတာအဲ့လိုမျိုးအဲ့လိုဘယ်လိုအနေထားမှာပြောနိုင်ပါသလဲဆရာ
ဟုတ်ကဲ့ယူကရိန်းကိုပူပြီးထပ်ပန်ပြင်းနေဆိုတာယူကရိန်းကပူလို့အပ်တယ်လို့ထင်ပါတယ်ယူကရိန်းမှာကရုရှားကဘုံကျဲပြီးတော့အပြင်းထန်အိုက်ခိုက်နေတာအဲယူကရိန်းပြည်သူနေလို့မရတာတွေဆေးရုံတွေစာတင်ကြောင်းတွေအားစလေအများပြားသတင်းတွေထဲမှာတွေ့ပါလိမ့်မယ်ဆိုတော့ဒီဟာတွေကယူကရိန်းအတွက်ပူပြီးအကူအညီလိုအပ်ပါတယ်ယူကရိန်းနိုင်ငံပြည်သူတွေဟာတိုက်ပြည်ထဲမှာနေမရလို့အင်းဒီချင်းနိုင်ငံတွေကိုကမ္ဘာအနှံပြားထွက်ပြေးနေရတဲ့အခြေအနေဖြစ်ပါတယ်ဆိုတော့သူတို့အတွက်အကူအညီပူလို့အပ်နေတာတော့မှန်ပါတယ်မြန်မာနိုင်ငံကလည်းအကူအညီပေးနေမှာတော့သူတို့တော်တော်များများပေးပါတယ်လူအစလောက်ကလည်းသို့တော်လည်းပဲမြန်မာနိုင်ငံမှာလည်းပဲရောက်ရှိဖို့အခက်အခဲကြုံရတယ်ဒုက္ခတွေစီကိုမရောက်နိုင်ဘူးပိတ်ဆို့မှုတွေဟန်တာမှုတွေရှိနေတယ်ဘယ်ဘက်ကဆက်သွယ်ရမလဲဆိုတာတိတ်ကြံဖန်စူးစမ်းရတဲ့သဘောရှိပါတယ်ယူကရိန်းမှာလည်းဒီလိုအခက်အခဲတွေရှိပေမဲ့သူကတော့ humanitarian corridor ဆိုတဲ့နှစ်ဖက်နားလည်မှုနဲ့ဒမ်းဖွင့်ပြီးတော့ကားလျော်စွာနေရာတွေတွေ့ရပါတယ်ယူကရိန်းကိုတော့ပူပေးရမှာပေါ့ဒီလူတွေလိုအပ်ပါတယ်အပြင်အတွက်
အဲ့ဆရာဒီမှာမကြသေးခင်ကပဲသမ္မတဘိုင်ဒန်ကဒီ Burma Act ဥပဒေမူကြောင်းလက်မှတ်ထိုးလိုက်ပါတယ်ဆရာဒီထဲမှာအချက်3ချက်ပါတယ်ပေါ့ငွေကြေးဆိုင်ရာထောက်ပံ့ပေးမယ်လူသားချင်းစာနာမှုအကူအညီတွေကိုပေးမယ်နောက်ပြီးတော့လူသက်လက်နဲ့မဟုတ်တဲ့ကိရိယာတွေကိုထောက်ပံ့ပေးမယ်ပေါ့ဒီပေါ်မှာတော်တော်များများအားတက်လာတာကိုလည်းတွေ့ရပါတယ်ဒါနဲ့ပတ်သက်ပြီးတော့ဆရာဘလောက်အနေထားထိဟိုထိထိရောက်ရောက်ဖြစ်မယ်လို့ညွှန်လင့်နိုင်ပါသလဲ
အတက်စီရကောင်းတဲ့အကူအညီဖြစ်ပါတယ်ထိထိရောက်ဆိုတာဘလောက်အနေထားထိလိုချင်သလဲတာနာမှုအထောက်ပံ့တွေသက်သာဝင်ရရှိရေးဘာညာဆွေးနွေးဟုတ်တယ်အဲ့ဒီမှာတော့ထိရောက်မှုစီနိုင်တယ်ပေါ့လေတော်တော်ပြောခဲ့တဲ့ပို့ဆောင်ဆက်သွယ်ရေးအခက်အခဲတွေကို logistic ကိုပြောင်းလုပ်နိုင်ရင်သူကပို့ပေးနိုင်မှာဖြစ်တယ်ဒါပေမဲ့ brown နေထားပြီးလိုချင်တယ်အခုဆရာနာသိမ်းထားတဲ့ကိစ္စစစ်တပ်ကိုနိုင်ငံရေးအဖယ်ထုတ်ခြင်းနဲ့အဲ့ဒီကိစ္စကလွတ်မြောက်ခြင်းနဲ့အထိကူညီလိုချင်တယ်ဆိုရင်တော့အဲ့အတွက်တော့မလုံလောက်ပါဘူးဒီအတိုက်ခံတွေဘက်ကတချို့ခုခံတွန်းလိုက်အင်အားစုတွေကလည်းပြင်းမြောက်တယ်လို့အတဲပါညာတချို့ကလည်းပြောကြတယ်ပေါ့လေလည်းပြင်းအမြောက်ရအောင်တော့အဲ့ဟာပွဲပြီးပြတ်တဲ့အထိလက်နဲ့အင်အားမဟုတ်ပါဘူးပွဲပြီးပြတ်တဲ့အထိလက်နဲ့အင်အားဆိုတာဟာဟိုဘက်ကလည်းပဲရုရှားကပြင်းထန်တော့ကနေပံ့ပိုးပေးနေမှာဖြစ်တော့အဲ့ဟာနဲ့စဉ်နိုင်တဲ့အင်အားကိုပေးရမှာဖြစ်တယ်နောက်ပြီးတော့တကယ်ခိုင်မာဖွဲ့စည်းလေ့ကျင့်ထားတဲ့စစ်တပ်လိုအပ်တယ်အဲ့လိုနဲ့စဉ်ပြိုင်မှသာဖြစ်မှာပါဆိုစီအဖြစ်အနိုင်တိုက်ဖို့အတွက်လုံလောက်သောအကူအညီပေးပါဆိုရင်ကတော့နောက်နိုင်ငံတွေကလည်းပြေးနိုင်လိမ့်မယ်မဟုတ်ပါဘူးသူတို့ပြေးလိုက်ရင်တော့သူတို့ရဲ့စစ်မျက်နှာအစ်စ်ကိုဒီဘက်မှာဖြွင့်လိုက်ရတဲ့သဘောတော့ဖြစ်ပါလိမ့်မယ်ယူကရိန်းမှာဖြွင့်နေရတဲ့အပြင်ဒီဘက်မှာလည်းပဲလာရုဖြစ်လာမယ်ဆိုတော့သူတို့လက်ခံနိုင်မှာမဟုတ်ပါဘူ
းရုရှားကယူကရိန်းကိုကျူးကျော်တဲ့စစ်ကိုနိုင်ငံတကာဝိုင်းပြီးတော့အပြစ်တင်ပေမဲ့တရုတ်နိုင်ငံကတော့ဒီပုံမှာပြင်းပြင်းထန်ထန်ဝေဖန်တာကိုမတွေ့ရပါဘူးဆရာနောက်တစ်ဖက်မှာကြတော့မြန်မာနိုင်ငံကရုရှားနဲ့နှိကတဲ့ဆက်ဆံရေးရှိနေပါတယ်အခုလာမယ့်တစ်ပတ်မှာတရုတ်သမ္မတရှီကျင်းပင်ကရုရှားသမ္မတပူတင်နဲ့တွေ့မယ်ဆိုတဲ့သတင်းတွေလည်းထွက်နေပါတယ်ဒီပေါ်မှာဒီမြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့တစုံတရာရိုက်ခတ်မှုရှိနိုင်ပါဆရာ
တရုတ်သမ္မတရဲ့ရုရှားကိုသွားတဲ့ခီးစဉ်မှာသူတို့ရဲ့အဂျင်ဒါတွေဘာကိုဆွေးနွေးရမယ်ဆိုတော့သူတို့ထုတ်ပြန်ခြင်းမတွေ့ရပါဘူးကျွန်တော်အထင်ကိုပြောရင်တော့ယူကရိန်းစစ်ကအဓိကကျပါလိမ့်မယ်ယူကရိန်းနဲ့ရုရှားနဲ့ပြန်လည်စစ်မြန်ရေးကိုတရုတ်က ညီနိုင်ဖို့ဆိုပြီးပြောထားတာရှိပါတယ်ဒီကိစ္စရဲမကဘူးတရုတ်ရဲ့ညီနိုင်စစ်ဆန်မှုကဆိုတော့တလုံးကအုံမှုရဲ့ရရှိရတွေ့ရပါတယ်ဥပမာဖြင့်ဒီပေါင်းများစွာပဋိပက္ခဖြစ်နေဆောက်ဒီအရေဗျာနဲ့အီရန်ဆိုလို့ရှိရင်ဘယ်လို့မှစဉ်းမြတ်နိုင်ကြအကြောင်းမရှိဘူးတရုတ်ကဝင်ရောက်စစ်ဆန်ပြေးတယ်ပြီးခဲ့တဲ့အပတ်ကသူတို့ဟာအုံမှုရတယ်ဒီကိစ္စကိုအမေရိကန်တောင်မှပဲဘယ်သူပဲစဉ်းစားစဉ်းစားအုံမှုရတယ်ပြည်လည်မှုရတယ်ဆိုသူတို့ကြိုးဆိုရမှာပဲလို့အမေရိကန်ကိုယ်တိုင်ကအဲ့လိုထူပေါ်ပြောကြားခဲ့ရပါတယ်ဆိုတော့တရုတ်ကရုရှားနဲ့ယူကရိန်းကိုလည်းပဲအဲ့လိုပဲစဉ်းစားဖို့တချိန်ထဲမှာပြောထားတာပါအဲ့ဒါကိုတော့အမေရိကန်ဘက်ကစိတ်လက်မခံနိုင်ဘူးဟာညာပေါ့လေအတင်းပြောနေကြတာရှိတယ်သို့သော်လည်းပဲတရုတ်ဟာတကယ်သဘောထားမှန်နေသူကပြန်လဲစစ်မြန်ရေးကိုလူကျင်လို့ကျွန်တော်ကတော့ထင်တယ်ဆိုတော့တကယ်လို့ဒီရုရှားသမ္မတနဲ့တရုတ်သမ္မတတွေ့တဲ့အခါမှာမြန်မာအကြောင်းအရာကိုထည့်ပြီးဆွေးနွေးမယ်ဆိုရင်မြန်မာနိုင်ငံမှာလည်းပြည်လည်မှုရရှိရေးအတွက်ဘယ်လိုလုပ်မလဲဆိုတာကိုပြောလို့မလို့ထင်ပါတယ်မြန်မာနိုင်ငံမှာတရုတ်ကစစ်ဖြစ်ဖို့မလိုချင်ဘူးမြန်မာနိုင်ငံကပြည်လည်ဖို့ဘယ်အစွတ်တက်တဲ့ညဉ့်ညံ့နေဖို့လိုချင်တယ်ဆိုတာအဲ့ဒါမှသူကစီးပွားရေးလုပ်လို့ရမှာကိုသူ့အကျိုးစီးပွားကိုအကောင့်ထဲပေါင်းထဲမှာဖြစ်တယ်ဆိုတော့တရုတ်ကစစ်တိုက်ခြင်းတဲ့နိုင်ငံလို့ကျွန်တော်မယူဆဘူးစီးပွားရေးလုပ်ခြင်းတဲ့နိုင်ငံသာဖြစ်တယ်ဆိုတော့ဒီကိစ္စမှာလည်းသူကအချက်နဲ့တွေ့ရင်သင်ရည်ရဘယ်လိုလုပ်ကြမလဲလို့သာတော့ကောင်းပြောနိုင်တယ်လို့ထင်ပါတယ်ခင်ဗျာ
ဒီတော့ဆရာမြန်မာနိုင်ငံပေါ်နိုင်ငံတကာနေပြီးတော့ပို့ပြီးတော့အာရုံစိုက်လာနိုင်တဲ့အကြောင်းကိုရှင်းနိုင်ပါဆရာ
တချို့ကတော့ယူကရိန်းစစ်ပွဲရောင်းသိပ်မဆိုင်နိုင်ဘူးလို့ပြောထားပြောနေကြတယ်ဒါပေမဲ့ကျွန်တော်စောစောကဆွေးနွေးခဲ့ရတဲ့အတိုင်းဆိုမဟုတ်ပါဘူးယူကရိန်းစစ်ပွဲဖြစ်လာတာတစ်နှစ်ပဲရှိသေးတယ်မြန်မာနိုင်ငံမှာအာဏာသိမ်းတာနှစ်နှစ်ဖြစ်ပြီဆိုတော့တကယ်လို့သူတို့ကထိတိယအကူအညီခြင်းတပါဆိုရင်ယူကရိန်းစစ်ပွဲမဖြစ်ခင်တနေ့လုံးလိုက်ဒီလိုပဲဖြစ်နေခဲ့တာသိမှထိတိယသူတို့မကန်ခဲ့တာဘူးသူကအာဆီယံဝက်တွန်းနေကြတယ်အာဆီယံမင်းလို့ပါမင်းတို့မှငါလိုက်မယ်ဆိုတော့ပြောနေကြတယ်ဆိုတော့နောက်နိုင်ငံတွေဟာသိမြန်မာနိုင်ငံကိုသိတက်တက်ကြွကြွတော့သူတို့ကူညီမယ်ဆိုတော့လည်းပဲပွဲပြတ်အောင်လို့ဖို့ထီတော့သူကမရည်ရွယ်ဘူးယူကရိန်းမှာတော့ပွဲပြတ်အောင်သူတို့လုပ်မယ်ဆိုတော့သူတို့လူဝါယူထားတယ်အာဆီယံကဥဆောင်ပြောလို့ဖို့အတွက်အာဆီယံဘက်ကသူတို့တိုက်တွန်းပေးနေတာရှိပါတယ်ဆိုတော့အနောက်နိုင်ငံတွေပို့ပြီးစိတ်ဝင်စားလာအောင်ဆိုလို့တော့တမင်လုပြလို့လည်းရလိမ့်မယ်လို့တော့ကျွန်တော်မထင်ပါဘူးသူတို့ကသူတို့နိုင်ငံရဲ့အမျိုးသားအချို့စီပွားနေပဲဆိုတော့ပြောခဲ့သလိုပဲတန့်ရှင်းစဉ်းစားရမှာဖြစ်ပါတယ်ဟုတ်
ကဲ့ပါဆရာကျေးဇူးများတင်ပါတယ်ဆရာ
တော်ပါရှင်